ညမာစစ်တပ်နဲ့ကချင်လက်နက်ကင်ဖွဲ့ KIOJ စစ်ရေးသိမ်းမှမှုတွေကြောင့်နေရာကနေတိမ်းချောင်တွေကြားရတဲ့ဒေသခံတွေနေရာပြန်ဖို့စီစဉ်နေတဲ့ကြောင်းတင်ပြပေးပါမယ်ကျွန်တော်နိုင်ကုန်းအိမ်မှာကချင်ပြည်နယ်မှာလက်နက်ကင်ပြည်ပခန့်တွေရော့ပွားလာတာကြောင့်တရုတ်နိုင်ငံနဲ့နေဆက်မှာခိုးလုံနေကြတဲ့ကချင်စစ်ကြောင်းဒုက္ခတွေတွေနေရာပြန်နိုင်ဖို့စီစဉ်နေတာဖြစ်ပါတယ်
စတုန်းနဲ့ဝိုင်းမော်မြို့နယ်ကစစ်ဆောင်ရွာသားပြီးရှင်းနှစ်ထဲနေရာပြန်မှုစီစဉ်နေတာဖြစ်ပါတယ်။စတုန်းနဲ့ဝိုင်းမော်မြို့နယ်ကစစ်ဆောင်ရွာသားပြီးရှင်းနှစ်ထဲနေရာပြန်မှုစီစဉ်နေတာဖြစ်ပါတယ်။စတုန်းနဲ့ဝိုင်းမော်မြို့နယ်ကစစ်ဆောင်ရွာသားပြီးရှင်းနှစ်ထဲနေရာပြန်မှုစီစဉ်နေတာဖြစ်ပါတယ်။ ဒီကတော့ခမရာပေါင်းကျင်တော့မှာပဲရှိပါပါအဲ့ဒီနေရာမှာသူကနေလို့မရတော့ပြုတ်ပြီးဘက်ကလည်းရိခာတဲတို့မရကျွန်တော်တို့ဒီဘက်ကလည်းရိခာတဲပို့ဆောင်ရေးလမ်းပန်းစစ်တွေတဲ့ဖြစ်တယ်ဝိုင်းပေါ်မှာတော့များတယ်ကျွန်တော်တို့ဒီအကေဒီစီကဲမှာရောအာစီကဲမှာနေတော့ဒီဝိုင်းပေါ်မြို့နယ်ကိုကုန်ကြီးကျောင်းမှာရှိပါတယ်လာမယ့်နှစ်မိုးမကုန်ချိန်မှာကျွန်တော်တို့ဒီဘက်ရှိကျောင်းပေါ်အခုလုပ်နေပါတယ်
ချင်းစစ်ဘေးရှောင်တွေဟာမြစ်ကြီးနန်းဝိုင်းမော်စတုံးကံပိုက်တီတရုတ်နယ်စပ်နဲ့ KIU ထင်းကျုံနယ်မြေတွေမှာတိမ်းရှောင်နေကြရတာပါ။နေရာပြောင်းမဲ့စစ်ကြောင်တွေကိုလုံခြုံတဲ့နေရာမှာနေရာချထားပေးမယ်လို့တောက်တာခလန်ဆန်းစုံကပြောပါတယ်
။သူတို့အရင်သူတို့ရွာမှာပဲသူတို့ရဲ့နေခဲ့တဲ့ရွာတွေမှာပဲသူတို့ပြန်နေဖို့ဖြစ်ပါတယ်။သူတို့နေခဲ့တဲ့ရွာတွေကတော့အခုတော့လုံခြုံရေးကတော့စိတ်ကူဆံလို့ပါဘူး။အမှသူတို့ဒီနေကြဆောက်တပ်နေတဲ့နေရာတစ်ဝက်ဖြစ်တာပေါ့။ပြန်လို့ရပါလေဒီမြစ်ချင်းနဲ့ကံပိုက်ဒီလမ်းတစ်လျှောက်ကရွာတွေဖြစ်ပါတယ်
။ဒုက္ခတွေတွေကတော့အနည်းဆုံး3လမှအများဆုံး6လအထိတာဝန်ယူသွားမယ်လို့လည်းသချင်းဒီစားစစ်ဖေးချောင်းပြည်သူများအားကူညီဆောက်ရှောက်ရေးကော်မတီ DHCC ကပြောပါတယ်။ဒါပေမဲ့လည်းစစ်ဖေးဒုက္ခတွေနေရပြန်နိုင်ဖို့လိုအပ်ချက်တွေရှိနေသေးတယ်လို့လည်းဝိုင်းမော်မြို့နယ်မိုင်းနာ KBC စခန်းတာဝန်ခံဥပရံဆိုင်ကပြောပါတယ်
။ကျန်နေဆိုပထမတော့ဒါကြတော့ကိုနေဆိုင်မှာအဆောက်အဦတွေပေါ့နောက်ကကြတော့အချို့ကြတော့ဒီတောင်ရာတွေပါတယ်လောက်ကန်စားတော့ကြဆိုတော့အဲ့ဒါဖုန်လင်းရာဒီမရောက်ခင်အချို့ရောစားဖို့နေရင်ထောက်ပတ်နေတော့လိုအပ်မလို့တော့ထင်တာပါအဓိကအဲ့ဒီလုံခြုံရေးကိစ္စတွေပေါ့နော
်လက်ရှိကချင်ပြည်နယ်အတွင်းမြန်မာစစ်တပ်နဲ့ KIU ကချင်လွတ်လပ်ရေးဖွဲ့တို့ကြားတိုက်ပွဲရပ်တန့်နေတဲ့အချိန်တွေကြောင့်သူတို့နေရပြန်နိုင်ဖို့စစ်ဆောင်ကော်မတီတွေ KIU ကချင်လွတ်လပ်ရေးဖွဲ့နဲ့အစိုးရဖွဲ့တို့ညှိနှိုင်းပြီးရှင်းနစ်ဆန်းမှပို့ဆောင်နိုင်မယ်လို့သူကဆိုပါတယ်စစ်ချောင်းများနေရပြန်နိုင်ဖို့အတွက်နိုဝင်ဘာလ12ရက်နေ့မှာဝိုင်းမော်မြို့နယ်အုပ်ချုပ်ရေးမှူးမြေစည်ရင်ဌာနနဲ့လူဝင်မှုကြီးကြပ်ရေးအဖွဲ့ကတာဝန်ရှိသူတွေကနေကျေးရွာတွင်ကွင်းစင်စစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့နေရပြန်မဲ့သူတွေရဲ့စီးရင်လဲကောက်ယူထားပါတယ်။ဝိုင်းမော်မြို့နယ်တပတ်ကြံကျေးရွာကိုပြန်ဖို့စီးရင်ပေးလာတာအင်တော်စု250ကျော်လူရည်800ကျော်ရှိတယ်လို့လည်း GHCC ရဲ့စီးရင်မှာဖော်ပြထားပါတယ်။ဒါပေမဲ့စစ်ဘေးရှောင်တွေလုံခြုံစိတ်ချစွာနေရပြန်နိုင်ဖို့အတွက်မိုင်းချင်းလင်းရေးလုပ်ငန်းလှုပ်ဆောင်တာမရှိသေးတဲ့အတွက်ဒေသခံတချို့လည်းပူပင်နေကြပါတယ်။ကချင်ပြည်နယ်မှာ2013ခုနှစ်ကစတင်ပြီးတမတော်နဲ့ကချင်လူလိုက်ရေးတမတော် KNY တို့သကြောပြန်တိုက်ပွဲတွေကြောင့်မြို့နယ်အသီးသီးကပြည်သူတွေနှိစက်ရဒေသဘက်ကိုထွေပြေးသိမ်းရှောင်လာပြီးစစ်ပေးချောင်စခန်းတွေမှာနေထိုင်နေရတာပါ။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချတဲ့ရေးဝန်ကြီးဌာနရဲ့စီးရင်တွေရ2018ခုနှစ်ဧပြီလအထိစစ်ဘေးရှောင်စခန်းပေါင်း90ခုရှိပြီးအိမ်တော်စု7000ကျော်လူဦးရေ4000နီးပါးနေထိုင်ကြတယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့ကုလသမဂ္ဂလူသားချင်းဆိုင်ရာစာနာမှုညှိနှိုင်းရေးယူ UNOCHA ကမြန်မာနိုင်ငံတွင်ပြည်ပခန့်တွေကြောင့်စစ်ပေးသိမ်းရှောင်နေရသူ 24,000 ရှိနေပြီးစက်တင်ဘာလအထိစီးရင်တွေရကချင်ပြည်နယ်မှာ 9,000 ခွဲကျော်ရှိနေကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။